ဒုတိယကြိမ်မြောက်ပိုလန်မှစီမံကိန်းဖိုရမ်ကိုတရုတ်နိုင်ငံဘယ်ဂျင်းမြို့မှာဧပြီလ25ရက်နေ့ကနေ28ရက်နေ့အထိကျင်းပပြုလုပ်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံရဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့ရှိပြီးဒီခီးစဉ်တွင်မှာဒေါအောင်ဆန်းစုကြည်နဲ့တရုတ်ဆိုရတာဝန်ရှိတဲ့သူတွေတွေ့ဆုံချိန်မှာအေယာဝတီမြစ်စုံဆဲစီမံကိန်းကိစ္စထက်သွင်းဆွေးနွေးနိုင်ခြင်းရှိတယ်လို့အရေးဆိုရလက်ထက်တုန်းကခိတရက်တန်ထားတဲ့မြစ်စုံဆဲစီမံကိန်းကိုပြန်လည်တည်ဆောက်နိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထပ်ပေါ်လာနေပါတယ်။ဒါကြောင့်မလို့မြစ်စုံဆဲစီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးအဓိကဦးတည်ပြီးတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့စုပေါင်းဆွေးနွေးတောင်းဆိုပွဲတည့်ရရန်ကုန်မှာကျင်းပခဲ့ပါတယ်။မြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းရင်းနဲ့တနိုင်ငံချစ်ကြည်ရင်းနှီးမှုမပြတ်စေဖို့မြန်မာပြည်သူတွေရဲ့သဘောထားဆန္ဒကိုအလေးထားပြီးအားလုံးကလက်ခံနိုင်မဲ့နည်းလမ်းတွေကိုရှာဖွေပေးပါလို့တရုတ်သမ္မတကြီးရှီကျင်းပင်ထံကိုအိတ်ဖွဲ့ပေးစာပေးပို့မြစ်တာရက်ခံခဲ့ကြပါတယ်
။မြန်မာပြည်သူတွေစိတ်ပူပန်နေကြရတဲ့အကြောင်းရင်းများစွာတွေထဲမှာအီယာဝတီဆိုတဲ့အမျိုးသားလက္ခဏာမြစ်ကြီးတိမ်ခေါသွားမဲ့အရေးကချင်တိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်ပြတ်သုံးမဲ့အရေးတဘာဝပတ်ဝန်းကျင်စိုးစိုးဝါဝါထိကြိုက်ပျက်စီးမဲ့အရေးနဲ့မြမငြိမ်းချမ်းရေးအလားအလာတွေမှေးမှိန်သွားမဲ့အရေးတို့ပါဝင်ပါလေဒီအရေးတွေကိုအလေးအနက်ဂရုပြုစေလိုပါတယ်ပြည်သူတွေရဲ့စိုးချိန်ပူပန်မှုတွေကိုလစ်လျူရှုပြီးဒီစီမံကိန်းကိုဆက်လက်အကောင်အထည်ဖော်မယ်ဆိုရင်မြမပြည်သူတွေအနေနဲ့မိမိတို့ရဲ့ဂုံတိတ်ခါအချိုးနှိမ်ခံလိုက်ရတယ်အတိုင်းအထက်ပြုခံလိုက်ရတယ်ဆိုတဲ့ခံစားချက်ကိုမျိုးဆက်နဲ့ချီပြီးနာကျင်စွာမှတ်ယူသွားကြပါလိမ့်မယ
်။အရေးအစိုးရလက်ထက်တုန်းကစာချုပ်ချုပ်ဆိုခဲ့တဲ့ပြည်စုံဆဲစီမံကိန်းကြီးဖြတ်သိမ်းခဲ့ရင်ရော့ကျေးပေးပြန်ရွေးယူနိုင်အောင်လို့ငွေကြေးတွေစုပေါင်းထည့်ဝင်ပေးကြဖို့ကိုလည်းပြည်သူတွေကိုတိုက်တွန်းခဲ့ကြပါတယ်။စာရေးဆရာကိုတာက
ကျွန်တော်တို့အေယော်ရီကိုပြန်ရွေးယူကြပါစို့။နေရာပြောင်းမယ်အရွယ်စားပြောင်းမယ်လို့စဉ်းစားနေကြတယ်။ကျွန်တော်ကျမတို့မြင်တာကတော့အေယော်ရီကိုကျော်ကြီးပြည်ရွေးဖို့သာဖြစ်ပါလေ။မိသူ့ကိုမြမတိခိုက်စေတဲ့နီလန်းမိသူ့အပေါ်မှာတပည့်ဆောင်နေမဖြစ်စေတဲ့နီလန်းဟာဒီတရားမယ်လို့ကျွန်တော်တို့ယူဆပါရယ်။မြန်မာတွေတယောက်ဒေါ်လာနှုန်းနဲ့10ကျင်15ကျင်လောက်စုပေါင်းထည့်ဝေအေယော်ဒီကိုကျွန်တော်တို့ပြန်ရွေးနိုင်ပါလေ။ကျွန်တော်တို့မှာအားရှိပါလေ။ကျွန်တော်တို့တန်ပါပါလေ။ကျွန်တော်တို့ညီညွတ်ပါလေ။ဘာမဆိုကျွန်တော်တို့အောင်းနိုင်ပါပါ။အေယော်ဒီကို
ဒီမြေဆုံစီမံကိန်းကြီးဟာဒီမြေဆုံဆဲစီမံကိန်းကြီးဟာပြည်သူတွေရဲ့အကျိုးထက်ပျက်စီးစေမဲ့စီမံကိန်းတာဖြစ်တဲ့ဆိုပြီးတော့လဲပြည်နာရှင်တွေဘက်ကအကြိမ်ကြိမ်ထောက်ပြကန့်ကွက်ခဲ့ကြတဲ့အတွက်တနိုင်ငံအစိုးရမင်းတွေဒီချက်ကိုအလေးထားစဉ်းစားပေးဖို့မြေဆုံဆဲစီမံကိန်းကြီးအပြီးတိုင်ဖြတ်သိမ်းရေးဒီဇိုင်းမမတ်ကန့်ကွက်လှုပ်ရှားခဲ့သူမိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကလည်းအခုလိုတိုက်တွန်းပါတယ
် ARD ရှိလို့မြန်မာနိုင်ငံရှိခဲ့တယ်လို့ ARD မရှိရင်လဲမြန်မာနိုင်ငံရှိဖို့တော်တော်ခင်းရင်ပါလိမ့်မယ်ပြောရရင်တော့မြန်မာနိုင်ငံရဲ့ဧရာဝတီဆိုတာတဲ့ဧရာဝတီရဲ့မြန်မာနိုင်ငံဆိုတာကပုံမှန်ပါတယ်ဒီမြင့်ဟာကျွန်တော်တို့တို့တမိုင်းတံပိုးဒီလောက်ကြီးပြီးတော့ကျေးဇူးတရားအလွန်ကြီးပါတယ်ဒါကြောင့်ကျွန်တော်တို့အရေးနေနေအခက်ချိုးချိုးမလုပ်သင့်ပါဘူးဒီဒေသရဲ့အသက်ကအေယာဝတီလက်ဆစ်လက်ဆစ်လို့ပြောနေတာနားမဆန့်အောင်ကြားရပါတယ်ကျွန်တော်ကမေးခွန်းမေးချင်ပါတယ်လက်ဆစ်လိုချင်လို့ဒါကြီးကိုလုပ်တယ်ဆိုရင်ဘာဖြစ်လို့ကျွန်တော်တို့က900နှုန်းပဲယူရတာတော့ဘာဖြစ်လို့သူများကို95000နှုန်းပေးရတော့
ကချင်ပြည်နယ်မှာတည်ဆောက်မဲ့မြစ်စုံဆဲစီမံကိန်းကြီးကိုအပြီးတိုင်ဖြတ်သိမ်းရေးမြမပြည်သူများရဲ့ဆန္ဒနဲ့အတူကချင်ပြည်သူပြည်သားတွေကလည်းထပ်တူဆန္ဒရှိကြပါတယ်ဆိုပြီးကချင်အမျိုးသမီးလဖိုင်ဆန်းရော်ကလည်းဆွေးနွေးပါတယ
်ကျမတို့မြစ်စုံကြီးတကယ်ပဲရက်တမယ်ဆိုလို့ရှိရင်တော့သူတို့ရှိတာလေးတွေကိုထုတ်ပြီးတော့ငါ့ကိုဒေါ်လာတော့ဘယ်နှလားပေးရမလဲသူတို့ပေးနိုင်မှုအတွက်သူတို့ကြိုးစားသွားမယ်
အေယာဝတီမြစ်ကြီးဟာတဘာဝတရားကဖန်တီးပေးထားတဲ့အဖို့တန်မြစ်တစ်စင်းဖြစ်တာမို့ပြည်သူတွေအများကပြန်ရွေးယူကြဖို့ခွန်အားအပြည့်ရှိကြပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူစာရေးဆရာမဂျူးပြောတာကတော့
တဘာဝတရားကပေးထားတဲ့မြစ်တစ်စင်းပျက်စီးဆုံးရှုံးသွားပြီဆိုရင်တော့ပြန်လဲတည်ဆောက်ဖို့ဘလို့မှမဖြစ်နိုင်တော့ပါဘူးရှင်မြစ်ကိုပြန်ရခြင်းလို့ငွေတွေကလည်းတိတ်တက်နိုင်လို့ကောသွားတဲ့မြစ်နေရာကိုပြန်တူကြီးကြီးပြန်ထည့်မယ်ဆိုရင်တောင်ဒါဟာမြောင်းပဲဖြစ်မှာပါမြစ်တော့မဖြစ်နိုင်တော့ပါဘူ
းအိဒီကျတဲ့လဲမိမ့်မပြတ်အောင် ARE မြစ်စုံဆဲစီမံကိန်းအပြီးတိုင်ရက်တန်တိုင်းရေး
ဖြစ်နိုင်ခြင်းအခြေတွေကိုဝိုင်းရှာကြဖို့လိုတယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်စံတိုင်းသာကောင်းစားတူဖြစ်တဲ့ဆိုင်ညွန်လင်ကအခုလိုဆွေးနွေးပါတယ်ကျွန်တော်တို့ကလက်ရှိအစိုးရရဲ့အကြံတွေကိုလည်းမမိလျော့သင်တယ်လို့ပဲကျွန်တော်တို့အိမ်ကြီးရင်းဖြစ်တဲ့နိုင်ငံနဲ့လည်းမိဖို့မပြတ်ဆက်လက်လက်တွဲနေနိုင်အောင်လည်းကျွန်တော်တို့ထည့်ပြီးစဉ်းစားတင်နေနေတာရောက်နေပါတယ်
အခုလိုမျိုးပညာရှင်တွေရဲ့ဦးဆောင်ဆွေးနွေးမှုတွေအပြင်မြန်မာနိုင်ငံမှာထင်ရှားကြကြသူတွေဖြစ်တဲ့လက်ဝဲအကျော်အမော်အောင်လာအန်ဆန်တည်ရည်မြို့ပေါ်အောင်ရုပ်ရှင်ပင်သမီးပိုင်ဖြိုးသူကာတွန်းအော်ပီဂျေဆိုင်ဆန်ခန်းအစိုးရအောင်စောရုပ်ရှင်ပင်သာထောင်းတဲ့အေဂျာမိုးတို့ကလည်းပါဝင်ဆွေးနွေးကြပါတယ်ရန်ကုန်မြို့ဒုဗိုလ်တဲ့ဟိုတယ်မှာကျင်းပတဲ့အေယာဝီကိုပြန်ရွေးယူကြမယ်